အနောက်ဖက်ကမ်းဒေသမှာဂျေဇဗရင်တွေကဖြစ်ပေါ်တဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းစစ်သွေးကြွ6ဦးသေဆုံးတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးကပြီးခဲ့တဲ့သတင်းဘက်ကစပြီးအနောက်ဖက်ကမ်းဒေသမှာကြီးမားတဲ့ဝင်ရောက်စီးနှင်းမှုတွေလုပ်နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုတွေကလည်းအစ္စရေးဟမတ်စစ်ပွဲပိုကျယ်ပြန့်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေတာပါ။အနောက်ဖက်ကမ်းဒေသကတူဘတ်စ်မြို့မှာအစ္စရေးရဲ့ညာရင်းချင်းစီးနှင်းမှုကလည်းနာမည်ကြီးပါလက်စတိုင်းတပ်မှုဇာကာရီယာဇူပေဒီရဲ့သားဖြစ်သူမဟာမဇူပေဒီအပေါင်းဝင်9ဦးတေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူ့ဘာခင်ဖြစ်သူဟာ2021မှာထောင်ပေါက်ပြေးတဲ့အတွက်ဖမ်းပြီးထောင်ထဲမှာပြန်ထိန်းသိမ်းထားတာခံနေရသူပါ။မဟာမဇူပေဒီဟာအနောက်ဘက်ကမ်းမှာရှိတဲ့အစ္စရေးတပ်တွေတိုက်ခိုက်ရမှာပါသူဖြစ်ပြီးသူကစစ်သွေးကြွတုံးနဲ့အတူရှိနေတော့တိုက်ခိုက်ခံရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးသူနောက်တူကတော့အစ္စရေးတပ်တွေကိုမီးလောင်ပုံးနဲ့ပစ်ခတ်ခဲ့တဲ့နောက်အယ်ဖာရာဒုက္ခသည်စခန်းကိုအစ္စရေးကလေချောင်းတိုက်ခိုက်ရမှာကနေတည်ဆုံးခဲ့တာဖြစ်ပါတယ်။အဲဒီစခန်းမှာလမ်းမင်းထောင်ဘုံးတွေတိမ့်ရတယ်လို့လည်းပြောပါတယ်။တချိန်တည်းမှာပဲပါလက်စတိုင်းတွေဖမ်းသွားပြီးအသက်တည်ဆုံးခဲ့ရတဲ့အစ္စရေး28ယောက်အတွက်တယ်လီဗစ်မြို့မှာယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်။